China ကမှာတော့ဝန်ကြီးချုပ်နှုတ်ထွက်ပေးရေးဆန္ဒပြသူတွေအနေနဲ့တံပြန်ဆန္ဒပြတဲ့ဘုရင်စနစ်ထောက်ခံသူတွေနဲ့လမ်းမှာမနေ့ကထိတိုက်တွေ့ခဲ့ပြီးအခုတော့ဝန်ကြီးချုပ်ယုံဆိုင်ရာအစိုးရယုံအပြင်ဘက်မှာအ ਨੇ ဆုံး၃ရက်ဆက်ဖိအားပေးဖို့ကြေညာလိုက်ပါတယ်။သိန်းကနန်းအထိရောက်ရှိလာတဲ့ဒီဆန္ဒပြသူတွေအနေနဲ့ဒီအစိုးရယုံကိုမနေ့ကခြိတက်ခဲ့ရလမ်းမှာဘုရင်စနစ်ထောက်ခံသူအဝါရောင်ဝတ်ဆန္ဒပြသူတွေနဲ့ထိတိုက်တွေ့မှုရှိခဲ့တာအပြင်ယုံနာရောက်မှလည်းချထားတဲ့လုံခြုံရေးစီကိုဖျက်ချော်ကာအခုလိုသပိတ်စကမ်းဖွင့်လိုက်တာပါလွန်ခဲ့တဲ့6နှစ်ထဲကအာဏာသိမ်းပြီးနောက်စိတ်ကြိုက်ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲကတဆင့်တက်လာတဲ့ဝင်ကြီးချုပ်ပရယုတ်ချန်အိုချာဖြုတ်ချရေးဆန္ဒပြပွဲတွေကိုထိုင်းကျောင်းသားတွေကလွန်ခဲ့တဲ့လပိုင်းတွေကစာဦးဆောင်ခဲ့ကအခုလိုလူထုပါလာတဲ့ဆန္ဒပြပွဲကြီးတွေအထိဆက်ဖြစ်လာတာပါအရင်လွတ်လပ်တဲ့ပြည်သူလှုပ်ရှားမှုလို့နာမည်ပေးခဲ့ရကနေအခုတော့ခါနာရက်ဆက်ဒေါန်ပြည်သူတွေရဲ့အဖွဲ့လို့အဓိပ္ပာယ်ထွက်တဲ့နာမည်ပြောင်းထားတဲ့ဒီဆန္ဒပြပွဲမှာအခုလိုဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုတာအပြင်ထိုင်းနိုင်ငံမှာအရင်မပြောရဲမဆိုရဲဖြစ်ခဲ့တဲ့ဘုရင်စနစ်ပြုပြင်ပြောင်းလဲရေးနဲ့ဖွဲ့စည်းပုံအသစ်ပြောင်းလဲရေးဆွေးရေးအထိပါတောင်းဆိုလာနေပါတယ်။ဆန္ဒပြသူတွေအနေနဲ့မနေ့နေ့လေ၃နိုင်ထိုးကနေ့ကနေစပြီးဗန်ကောက်မြို့အထင်ကြီးကဒီမိုကရေစီထိမ့်မဲ့ကြောက်တိုင်ကနေစချီတက်လာက၄နိုင်ခံကြာမှာအခုလိုထိုင်းဆွေးရယုံကိုရောက်လာပြီးမှဆန္ဒပြသူတူကလူပေါင်း၃သိန်းလောက်ရှိလာပြီးလို့ခန့်မှန်းလိုက်ချိန်မှာဒီအဖွဲ့ကောင်းဆောင်အာနန်နန်ဖာကသူတို့ရဲ့အဆုံးသက်တိုက်ပွဲကိုရောက်နေပြီလို့ကြွေးကြော်လိုက်ပါတယ်ခင်ဗျာ